စကိုင်းတိုင်းတပည့်ရင်မြို့နယ်အနောက်ချမ်းအောင်စီမြေကြီးရွာအနီးတောထဲမှာတော့စစ်ကောင်စီတပ်တွေနဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေတိုက်ပွဲဖြစ်ပွားပါတယ်။အဲ့ဒီတိုက်ပွဲမှာတော့စစ်ကောင်စီဘက်ကလေကြောင်းကပါစစ်ကူတိုက်ခိုက်မှုတွေလုပ်ခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ဒီလိုတိုက်ပွဲတွေပြင်းထန်တာကြောင့်အနီးနားကြီးရွာကဒေသခံပြည်သူတွေထောင်နဲ့ချီဟာဘေးလွတ်ရာနေရာတွေကိုထွက်ပြေးပြီးတော့ခိုလုံနေကြရပါတယ်။ဒီကြောင်းရန်ကုန်ကလာတဲ့သတင်းမက်ခင်ဖြူထွေးပြောပြပေးပါရှင်။
စကိုင်းတိုင်းဒေသကြီးတပည့်ရင်မြို့နယ်အနောက်ချမ်းအောင်စီမြေကြီးရွာနီးတောထဲမှာဒီကနေ့ဒီဇင်ဘာလ9ရက်နေ့အစောပိုင်းတုန်းကဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်တွေနှစ်ဖက်အပြင်းအလန်ပစ်ခတ်ပြီးတိုက်ပွဲဖြစ်ပွားခဲ့တယ်လို့သိရပါတယ်။တိုက်ပွဲမှာနှစ်ဖက်အကြဆုံးရှိခဲ့တယ်လို့စစ်ကောင်စီဘက်ကလေကြောင်းကနေရဟတ်ယာဉ်နဲ့ပစ်ခတ်တာတွေလုပ်ခဲ့တယ်လို့တပည့်ရင် PDF တာဝန်ရှိသူတို့ကပြောပါတယ်
။ဘုံမှန်မာရီလောက်ကနေပဒေသဖြစ်တယ်။ပဒေသတွေကသူတို့တွေဒီတုံးရတော့စစ်ကောင်ထုံထားတဲ့စစ်ကြောင်းဝင်နေတာပေါ့လေတုံးရလောက်ဝင်နေတာအဲဒီတော့အလိုက်ဝင်ပြီးတော့ဒီကဘာတွေတော့ဒီရက်ကအလိုက်ဝင်ကြည့်ရပေါ့ခုနကရနေစားတယ်ရှင်းနိုင်စင်ကစမားရီတောင်ပေါ့လေရှင်းနိုင်စင်ကတော့ဒီလူတောင်းအပြည့်ပြလာတယ်ဒီအမိုင်ပါတီဆိုင်တက်ခိုက်ရရင်လည်းပြည့်ပြတယ်ပေါ့လေအော်ရလို့ဇေရရကျွန်တော်တို့ဒီပြစ်ထားတာတော့နှစ်ယောက်ကြာနှစ်ယောက်တန်ရရပေါ့လေကျွန်တော်တို့ကတော့ဒီကတော့ကျွန်တော်တို့40ပတ်ဝန်းကျင်တော့ကြာတယ်
တိုက်ပွဲအခြေအနေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကလည်းသတင်းထုတ်ပြန်တာမရှိသေးတယ်လို့တိတ်ဆုံးတဲ့အရေးအတွက်နဲ့ပတ်သက်ပြီးတော့ VOA ကတိကျအတိအမပြုနိုင်သေးပါဘူး။တိုက်ပွဲကြောင့်အနီးနားကကျေးရွာတွေဖြစ်တဲ့အောင်စီမြေ၊ကောင်းစမ၊မြကန်သာ၊ငကတွင်း၊လေပြင်းကွက်စတဲ့ကျေးရွာတွေအပါအဝင်အနည်းဆုံးကျေးရွာ10ရွာလောက်ထွက်ပြေးတင်းရှောင်နေကြပါတယ်။ဒီအခြေအနေနဲ့ပတ်သက်လို့တော့ဒေသခံတို့ကအခုလိုပြောပြပါဗျ။တ
ိုက်ပွဲဖြစ်တဲ့ရွာတွေနဲ့ဝေးတဲ့ရွာတွေပေါ့ဗျာ။ဟိုဟာတော့နှစ်ရွာကြာ3ရွာလောက်အဲ့တော့ကိုထွက်ပြေးရတာပေါ့တချို့ကြလည်းတော်ရီတွေမှာထွက်ပြေးရအဲ့တိုက်ပွဲရတယ်ဖြစ်တာဆိုတော့လေအဲ့နံမှာတစ်ခါမှမကြုံဘူးလို့တိုက်ပွဲဖြစ်တယ်ဒီကြောင့်ပြစ်ကူကလာတဲ့အခါကျတော့ကြောက်ပြီးတော့ထွက်ပြေးကြတယ်အခုလည်းပဲလက်နဲ့ကြည့်နေတဲ့တို့ရွာတွေစီကိုရမ်းပြီးတော့ပြစ်နေတယ
်တပည့်ရင်မြို့နယ်အတွင်းကြေးရွာတွေမှာစစ်ကောင်စီကလေကြောင်းကနေရဟတ်ရင်နဲ့တိုက်ခိုက်ခဲ့တာဒီတစ်ချိန်ဟာဒုတိယအကြိမ်ဖြစ်ပါတယ်ပြီးခဲ့တဲ့နိုဝင်ဘာလ28ရက်နေ့ကလည်းတပည့်ရင်မြို့အရှိတ်ချမ်းကိုနယ်မြေရှင်းလင်းတာလုပ်ခဲ့ပြီးညောင်လကြေးရွာကိုရဟတ်ရင်နှစီးနဲ့ပြစ်ခတ်ခဲ့တဲ့အတွက်ကြေးရွာသား၄ဦးသေဆုံးပြီးထောင်ထဲချတဲ့ဒုက္ခသည်တွေဘေးလွတ်ရာကိုထွက်ပြေးတင်းရှောင်ခဲ့ကြပါသေးတယ်ရှင်